လာပါကျမကတော့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမကွေးခရိုင်ရုံးမှဒုတိယဦးစီးမှုဒေါ်သီရိဖြောင်းဖြစ်ပါတယ်ကျမတို့အနေနဲ့ဒီကနေ့မှာတက်ဆက်ပေးသွားမယ့်အကြောင်းအရာကတော့စက်တင်ဘာလ၈ရက်နေ့မှာကြာရောက်မယ့်နိုင်ငံတကာစာတမ်းပြောင်းရေးနေ့အကြောင်းအသိပညာပေးတော်လျှော့ကိုရိုက်ခုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်မင်္ဂလာပါကျမကတော့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမကွေးခရိုင်ရုံးမှဓာတ်ပုံကျင်းကျင်းနဲ့ဒေါက်ခန်ခန်လေးပဲဖြစ်ပါတယ်ဟုတ်ကဲ့ပါညီမလေးနိုင်ငံတကာစာတမ်းပြောင်းရေးနေ့တော်ရှိုးရိုက်ခုရခြင်းရဲ့ရည်ရွယ်ချက်လေးကိုလည်းပြောပြပေးပါအောင်
ဟုတ်ကဲ့ပါမရေဒီနိုင်ငံတကာစာတမ်းပြောင်းရေးနေ့ဆိုတာပေါ့နော်အပြည်ပြည်ဆိုင်ရာအထိမ့်မှတ်နေ့တစ်ခုဖြစ်ပါတယ်ဒါအပြင်ဒါလူတဦးတယောက်ချင်းစီရဲ့ဘဝတိုးတက်စေဖို့ဆိုရင်လိုအပ်တဲ့အသိပညာနဲ့အရေးချင်းတွေကိုမြင့်တင်ဖို့အတွက်စာတမ်းပြောင်းမှုဆိုင်ရာမရှိမဖြစ်လိုအပ်ပါတယ်လူတဦးတယောက်ချင်းစီမှဒီလူအဖွဲ့အစည်းတစ်ခုလုံးမှာစာတမ်းပြောင်းမှုအရေးပါပုံကိုမိမောင်းထုတ်ပြနိုင်ဖို့အတွက်ဒီနေ့ကိုသတ်မှတ်ခဲ့တာဖြစ်ပါတယ်ဒါအပြင်ဒီအထိမ့်မှတ်နေ့ရာဆိုရင်စာတမ်းပြောင်းမှုဆိုင်ရာစိန်ခေါ်မှုများနဲ့နိုင်ငံတကာစာတမ်းပြောင်းမှုအရေးပါမှုကိုကဘာတဝမ်းမှာရှိတယ်ပေါ့နော်ဒီပြည်သူလူထုရဲ့အားလုံးကြကြပြည့်ပြည့်အသိရှိနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ရိုက်ခုတင်ဆက်တာဖြစ်ပါတယ်
ဟုတ်
ကဲ့ပါဟုတ်ကဲ့ပါမရေအဲထပ်ပြီးတော့ဗောနော်အမအနေနဲ့ဒီနိုင်ငံတကာစာတမ်းမြောက်ရေးနေ့ဖြစ်ပေါ်လာတဲ့တမိုင်းချင်းလေးကိုရှင်းပြပေးပါအောင
်ဟုတ်ကဲ့ပါနိုင်ငံတကာစာတမ်းမြောက်ရေးနေ့ကို UNESCO အဖွဲ့မှ1966ခုနှစ်အောက်တိုဘာလ26ရက်နေ့မှာကျင်းပတဲ့14ချိန်မြောက်အထူးရည်ညီလာခံမှာစတင်ကြေညာခဲ့ပါတယ်1969ခုနှစ်မှာစပြီးပထမဆုံးအကြိမ်နိုင်ငံတကာစာတမ်းမြောက်ရေးနေ့အဖြစ်ကျင်းပခဲ့တယ်လို့သိရပါတယ်ဒါအပြင် 2025 ခုနှစ်စက်တင်ဘာလ10ရက်နေ့ဟာဆိုရင် 59 နှစ်မြောက်နိုင်ငံတကာစာတမ်းမြောက်ရေးနေ့ပဲဖြစ်ပါတယ
်အမရေနောက်တစ်ထပ်ပြီးတော့ဗောနော်အမအနေနဲ့ဒီနိုင်ငံတကာစာတမ်းမြောက်ရေးနေ့နဲ့ပတ်သက်ပြီးဒီစာတမ်းမြောက်မှုရဲ့အရေးပါပုံလေးကိုလည်းရှင်းပြပေးပါအောင်
ဟုတ်ကဲ့ပါဟုတ်ဒီပြည်သူများစာတမ်းမြောက်မှုနဲ့တိုင်းပြည်ကွင်ပြိုတိုးတက်မှုတို့သည်အပြန်အလှန်အမိသေးပြုလျက်ရှိပါတယ်စာတမ်းမြောက်မှုနှုန်းမြန်မာမှသာနဲ့တိုင်းပြည်ကွင်ပြိုတိုးတက်မှုတို့သည်လည်းပိုရိပ်တိုးတက်လာမှာပါအလိမ္မာစာမရှိဆိုတကယ်တော့စာတက်မှသာအမားနဲ့အမှန်အကောင်းနဲ့အဆိုးကိုခွဲခြားသုံးသပ်ဆုံးဖြတ်နိုင်ခြင်းရှိမှာပဲဖြစ်ပါတယ်။လောကတွင်ပညာနဲ့တူသောအလင်းရောင်မရှိပါဘူးညီမလေးရေ။အသိပညာအတတ်ပညာကိုစီးပူးရင်အခြေခံလိုအပ်ချက်ကတော့စာများများဖတ်ဖို့နဲ့စာရေးတတ်ဖို့ပဲလိုပါတယ်။လူတိုင်းစာတက်များမှသာနဲ့စဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်သောလူအခွဲစည်းကြီးကိုထူထောင်နိုင်မှာပဲဖြစ်ပါတယ်
။ဟုတ်ကဲ့ပါမ။
ပါညီမလေးရေညီမလေးအနေနဲ့လည်းမအားလို့ညီမနိုင်ငံရဲ့စာတမ်းမြောက်မှုနဲ့ဆိုင်ရာလှုပ်ရှားမှုလေးတွေကိုလည်းပြန်လည်မျှဝေပေးပါအောင်
။ဟုတ်ကဲ့ပါမရေနှစ်စဉ်ကဘာတဝက်မှာဆိုရင်ပေါ့နော်စက်တင်ဘာလ9ရက်နေ့ကနေစတင်ပြီးစက်တင်ဘာလ10ရက်နေ့ဒီစာတမ်းမြောက်မှုလှုပ်ရှားရေးဆောင်ရွက်ချက်တွေကိုဆောင်ရွက်လျက်ရှိပါတယ်။ဒါအပြင်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်လည်းပေါ့နော်စာတမ်းမြောက်ရေးအဲဒီအခမ်းအနားကိုအမျိုးသားရေးအသွင်ပြန်ဆောင်ရွက်လျက်ရှိပါတယ်။စာတမ်းမြောက်ရေးလူထုလှုပ်ရှားမှုဆောင်ရွက်တဲ့အခါမှာအောက်ခြေရက်ွက်ကျေးရွာတွေမှာဒီမြို့နယ်ခရိုင်တိုင်းဒေသကြီးပြည်နယ်ဒီစာတမ်းမြောက်ရေးကော်မတီတွေအစဉ်အဆက်ဖွဲ့စည်းပြီးတဲ့အခါမှာနေရာဒီကျောင်းပိတ်ရဲ့ကာလတွေမှာပေါ့နော်ဒီတက္ကသိုလ်ကျောင်းသားကျောင်းသူတွေစေတနာရှင်လှူအားပေးဆရာဆရာမတွေရဲ့အားနဲ့တင် जा ပေးခဲ့ပြီးတဲ့အခါမှာမြို့နယ်လုံးကျွတ်တိုင်းလုံးကျွတ်ပြည်နယ်လုံးကျွတ်စာတမ်းမြောက်ခဲ့ကြတဲ့အောင်ပွဲချင်းမနိုင်ခဲ့တာကိုလည်းတွေ့ရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့မြန်မာနိုင်ငံကဒါ UNESCO နိုင်ငံတနိုင်ငံအဖွဲ့ဝင်တနိုင်ငံဖြစ်တာနဲ့ညီ UNESCO ကနေပြီးတော့1982ခုနှစ်မှာဆိုရင်မိုဟာမက်ရီဇာဘာဗီစုကိုတစ်ကြိမ်1983ခုနှစ်မှာနိုမာစုကိုတစ်ကြိမ်ဂုံပြုချီးမြှင့်ခဲ့တယ်လို့လည်းသိရပါတယ်။ဒါအပြင်ဒီကနေ့မြောက်ကာလမှာဆိုရင်လည်းဒါစာဖတ်ချိန်မြင့်တည်ရေးပွဲတော်တွေစာဖတ်ချိန်မြင့်တည်နဲ့ပတ်သက်တဲ့အသိပညာပေးဟောပြောပွဲတွေစာကြည့်တိုင်းများရေရှည်တည်တဲ့ခိုင်မြဲဖို့အတွက်ပြည်သူတရလုံးအသိပညာဗဟုသုတတိုးပါးရေးကိုရှေ့ရှုပြီးနိုင်ငံတော်အနေနဲ့ပေါ့နော်စာအုပ်စာဆောင်လူတန်းပေးအပ်ပွဲအခမ်းအနားတွေကိုလည်းနိုင်ငံတော်ဝန်လုံးမှာအချိန်အဟုန်မြင့်ဆောင်ရွက်လျက်ရှိတာကိုတွေ့ရပါတယ်မရေ။
ဟုတ်ကဲ့ပါညီမလေးရေဒီနေ့အမနဲ့ညီမနဲ့ဒီဆွေးနွေးသွားတာဆိုလို့ရှိလို့ရှိရင်တော့နိုင်ငံတကာစာတမ်းမြောက်ရေးနဲ့ပတ်သက်တဲ့ဥစ္စာလေးတော်တော်လေးပြည့်ပြည့်စုံစုံဖြစ်သွားပါပြီ
။ဟုတ်ပါတယ်မရေဒါကြောင့်မလို့ဒီကနေ့ကျမတို့အနေနဲ့တက်ဆက်ပေးတဲ့နိုင်ငံတကာစာတမ်းမြောက်ရေးနေ့အကြောင်းအသိပညာပေးတော်ရှိလေးကိုဒီမှာပဲရနာလိုက်ပါရရှင်။